to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ22ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းထိုမီတာ2532.51ပထမနိုင်ဝက်မှာလိုင်းနမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်နေတဲ့ဒီကနေ့နားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါ။ညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆူမြတ်မမ။ဆီးရီးယားအရှေ့မြောက်ပိုင်းကနေရုပ်သိမ်းလိုက်တဲ့အမေရိကန်တပ်ဖွဲ့တွေဒီကနေ့အီရတ်နိုင်ငံထဲကိုရောက်ရှိလာပါတယ်။နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုသားညဦးနဲ့အတူကြီးညာပေးပါမယ်ရှင်။
အခုညပိုင်းသတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အပြည်ပြည်ဆိုင်ရာလုံခြုံရေးအဖွဲ့တည်ထောင်ခြင်းနှစ်တရာပြည့်အထိမ်းမှတ်ခမ်းနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့ပါတယ်။
မြန်မာနိုင်ငံအနေနဲ့ယာပြည့်ကာလကိုဂုဏ်ပြုတဲ့အနေနဲ့အာရလိုရဲ့အခြေခံပြဋ္ဌာန်းချက်တစ်ခုဖြစ်တဲ့အငယ်စုအသက်ဆိုင်ရာပြဋ္ဌာန်းချက်မှတ်138ခု
အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေရဲ့မိန့်ခွန်းနဲ့အတူနားဆင်ရမှာပါမြန်မာနိုင်ငံရေးမှာအမျိုးသမီးတူပါဝင်မှုအချို့အားနည်းနေသေးတဲ့အခြေအနေဘယ်လိုပြောင်းလဲမြင်တင်နိုင်မလဲမင်းပြားမြို့နယ်ထဲမှာဘုံခွဲတိုက်ခိုက်မှုတွင်အမျိုးသမီး2ဦးလက်နက်ကြီးကြီးတင်ခဲ့တဲ့ရခိုင်ပြည်နယ်ထဲကတိုက်ပွဲတွေရဲ့အခြေအနေနဲ့အတူရှမ်းပြည်နယ်လာရှိုးမြို့နယ်အတွင်းမှာတော့ကြောင်းထိုင်ဘုံကြီးတစ်ပါးအသက်ခံခဲ့ရတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားအရှေ့မြောက်ပိုင်းကနေရုပ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စစ်ရင်တန်းတစ်ခုဟာဆီးရီးယားကနေအီရတ်နိုင်ငံတွေကိုဒီကနေ့တနင်္လာနေ့မနေ့မှာဝင်ရောက်လာခဲ့ပါတယ်။အာဘီလ်မြို့ကိုဥတီသွားနေတဲ့အမေရိကန်စစ်တုံးရင်တွေနဲ့တပ်ဖွဲ့ဝင်တွေအီရတ်နိုင်ငံတွေကကတ်လူမျိုးအများစုနေထိုင်တဲ့ဒေသကိုဖျက်သွားခြင်းမှာတော့ဒေါသထွက်နေကြတဲ့ဒေသခံတွေကအာလူဘုတ်တွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းမှာတပ်ဆွဲထားတဲ့အမေရိကန်တပ်တွေကိုရုပ်သိမ်းဖို့တမရဒေါ်နယ်ထရမ့်အမိန့်ထုတ်ခဲ့ပြီးတဲ့နောက်ဆီးရီးယားကနေအမေရိကန်တပ်တွေထွက်ခွာလာကြတာပါဆီးရီးယားမှာအရင်ကဖြန့်ချထားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုအီရတ်နိုင်ငံအနောက်ပိုင်းမှာပြန်လည်ဖြန့်ချထားမှဖြစ်ကြောင်းနဲ့ဒါမှ IS စစ်သွေးကြွတွေအပေါ်ဆက်လက်တိုက်ခိုက်နိုင်မှာဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောကြားပါတယ်ဆီးရီးယားမြောက်ပိုင်းမှာအမေရိကန်တပ်တွေအများဆုံးချထားတဲ့အကြီးဆုံးအခြေစိုက်စခန်းကနေပြီးတော့တပ်တွေကိုရုတ်သိမ်းလိုက်တာပါတပ်ဖွဲ့ဝင်900ကျော်ကိုအမေရိကန်ပြန်ခေါ်တာမဟုတ်ဘဲအီရတ်မှာပြောင်းရွှေ့နေရချတာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အမေရိကန်စစ်တီတွေအိမ်ပြန်လာကြမယ်လို့ပြောကြားထားတာပါ။တချိန်တည်းမှာပဲဆီးရီးယားမြောက်ပိုင်းကိုဝင်တိုက်နေတဲ့တူရကီတပ်တွေနဲ့ကာတာဖွဲ့တွေကြား၅ရက်တိုက်ခိုက်မှုရပ်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့ကသဘောတူထားတဲ့အတိုင်းအပြည့်အခက်ရပ်နေပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါရယ်။ဆီးရီးယားမြောက်ပိုင်း Ras El Ain မြို့ကနေသူတို့တပ်ဖွဲ့တွေထွက်ခွာသွားပြီလို့ SDF ကတပ်ဖွဲ့တွေကပြောပါရယ်။တူရကီဘက်ကလည်းကာတာဖွဲ့တွေနောက်ဆုတ်သွားတာကိုအဓိကစောင့်ကြည့်နေပြီးတော့ကာတာတွေအနေနဲ့တူရကီနဲ့ဆီးရီးယားနယ်စပ်ကနေတော်တော်လေးဝေးတဲ့အထိနောက်ဆုတ်သွားဖို့လိုလာတယ်လို့ပြောကြားခဲ့ပါတယ်
။အမေရိကန်အလွတ်တော်ဦးစားနန်စီပလိုစီဦးဆောင်တဲ့အမေရိကန်လွှတ်တော်ကူစလဲဖွဲ့ဟာကြိုတင်ကြေညာထားခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုမနေ့တနင်္ဂနွေနေ့ကရောက်သွားပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အာဖဂန်မရောက်ခင်စနေနေ့တုန်းကတော့ဂျော်ဒန်နိုင်ငံမှာခီးတစ်ထောက်နားခဲ့ပါတယ်။အလွတ်တော်ဦးစားနန်စီပလိုစီဟာအာဖဂန်အစိုးရအကြီးအကဲအဗ်ဒူလာနော်အာဖဂန်သမ္မတအရှရစ်ဂန်နီတို့အပြင်အာဖဂန်အမျိုးသမီးတွေအပါအဝင်အာဖဂန်ရပ်ဖက်အဖွဲ့ခေါင်းဆောင်ပိုင်းတွေနဲ့လည်းတွေ့ဆုံပါတယ်။သမ္မတထရန့်အနေနဲ့မြောက်ဆီးရီးယားမြောက်ပိုင်းကနေပြီးတော့အမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့နောက်မဟာမိတ်တွေနဲ့ပတ်သက်ပြီးတော့အမေရိကန်တို့ရဲ့ရည်ရည်ချက်အပေါ်မိကုံထုတ်ခံရချိန်မှာပဲခုလိုမျိုးအလွတ်တော်ဦးစားနန်စီပလိုစီအာဖဂန်ခီးစဉ်ဖြစ်လာတာပါ။အမေရိကန်အလုပ်တော်ဦးစားရဲ့ခုအာဖဂန်ခီးစဉ်နဲ့တရက်ဆဆိုင်တည့်တဲ့အထဲမှာပဲအမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper လည်းအာဖဂန်ကိုရောက်ရှိပြီးတော့အာဖဂန်ခေါင်းဆောင်တွေနဲ့တိကျတွေ့ဆုံခဲ့ပါတယ်။အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ချို့နဲ့အာဖဂန်ရဲတားတွေတိုက်ခိုက်ခံခဲ့ရတာကြောင့်တာလီဘန်နဲ့လုပ်နေတဲ့အာဖဂန်ညီညာရေးဆွေးနွေးပွဲပြတ်သွားပြီဆိုပြီးတော့သမ္မတ Trump ကပြီးခဲ့တဲ့ပတ်ကပဲပြောဆိုခဲ့တာပါ။အာဖဂန်မှာလက်ရှိအဖြစ်ဆိုလို့ရှိရင်အမေရိကန်တပ်ဖွဲ့ဝင်တပေါင်းခွဲနီးပါးရှိပြီးတော့အာဖဂန်တပ်ဖွဲ့တွေကိုတနန်းပေးတာနောက်ဆွေးနွေးအဖွဲ့နှိမ်နင်းမှုတွေမှာပါဝင်ဆောင်နေပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထိခိုက်တဲ့ဥပဒေတွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့ထုတ်ဝေတဲ့အထင်ကရသတင်းစာကြီးတွေရဲ့မျက်နှာဖုံးတွေမှာစာသားတွေကိုမြင့်အမဲတွေနဲ့အုပ်ပြီးတော့အကြီးအကျယ်ဆန်းဆန်းဖြတ်ခတ်ထားတဲ့ပုံစံမျိုးထုတ်ဝေခဲ့ကြပါတယ်။နိုင်ငံတော်လုံခြုံရေးဆိုပြီးတော့အစိုးရဘက်ကသတင်းမီဒီယာတွေအပေါ်လျှော့ဝှက်မှုပိုများလာတယ်လို့သတင်းစုံစမ်းတဲ့သတင်းတောက်တွေရာဇဝဲမှုနဲ့တရားစွဲခံရမယ့်အန္တရာယ်ပိုများလာတယ်လို့သတင်းအက်ဒီတာတွေကပြောကြပါတယ်။ဒါကြောင့်ဒီကနေ့ထုတ်ဝေတဲ့ Canberra Times, Sydney Morning Herald, Daily Telegraph, Financial Review နဲ့ The Australian side of the Nigeria, Shimina Poma, Sansa Chakan Tayalu, me and Mary near Dark and Tari Ponsam, you popia towi Gejavari, Amandiago, Soyama Bjorjana, Bago, Pongue, Tajin Lules, Radebe Bolialu, then Samyanari Madi, me and Mary, Dabido Popia Gejavari. American Dilanzuma, Natal the Kunit, September Sadiaga, Jampa Dakamu Kanga Bigera Suye, Australia Balimanga, a debugate, a Jampa Boot, Dambian Yene, Longjoy Ubriwanga, Connesse Joshi, the Lodin Media Logangi Riga, Taupiani Bari, a Dainsam Kanine, a Chelet Rigo, Tishi Quimia on Lokare Ubri Rigo, Drena Rigo, Change at Tabo, Drenu La Quinsaya Ubrigo, Senator Jat Hamun Bone, at the Epiamune, the Aswen, and Yellow Tamatari, Tamachadrigo, Shopo, Bibu, Suya Bot, Dansu Muri, Nala Zima, a Kulumu, a Tingia, the Ninzaji Riga, the Nidin Yute, San Abjara, Pepare. Australia Nangan Yet Ya Uri Sumu Yin Talay Tanari Samya Muga, Drinula Kuya Bob Balab Daya Mushini the Lesra Sozan Bibu Suyagaro Dog Comedy the Kugo Down Su Tavare, Comedy Dwishi Jabigu, Shila Ma Sinkanza Diama Pipalishin.
Lebron Nangama Chi Suya Sanyan Sanapya Wari Drin the Ban Yiva Jong Pike Bid now, Siway Sang Pibin Pyong Lem season Rigu, Suyaga, Digrima T Pu Melu Mionyavare. Cabinet, when you put Dini Sovan, Siwi Wem looking up, Berry Muro, Diga Lama Girima, Sanapia Rigani, my pony go Michu, Blotasiri, Lu, Lokevari. Ludigo, Lotri, Johnny, Tekaduri, Matoa Jabune, Edgari, Peta Jabu, So, Murigale, Lumukun Yeduboma, Pianani, Mobile Lekan, Phony Boma, Text Message Purago, Concome, Season John, Piget Javari, Niga Savio, Sanapiani Jara, Pibari. The new Nirunga, Berry Muro, Laniboma, Luan, Tainichi, Sanapia Gajarama, Natanga, Kun, Negrega Solution, GJ, Sanapia, where you Pikare, Sanapia, where you text message, Concome,
And then Nava Yamavada season ago. Now I go nice and say naity. I don't meet a Nessanga, kilohertz titico tonga. I don't meet a don't the neck, kilohertz go don't contona. I don't meet a nazi, kilohertz nashi in Maroji. Senate in the Rima, I may get Yakuze, kilohertz in our conga manager, told me in the Irish. Nelani Nava Langanaga Renu, Vioiga Sepira Jinja Pinivare. ဂျပန်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဒီကနေ့တွေ့ဆုံကြတာမှာရခိုင်ပြည်နယ်အခြေအနေတိုးတက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းချက်တွေကိုအစွမ်းကုန်အားပေးကူညီသွားမယ်လို့ဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းနိုင်ငံတကာလွတ် ကိုရှိတဲ့ကိစ္စတွေကိုလည်းပြောကြပါတယ်။ဒေါအောင်ဆန်းစုကြည်ကလည်းရခိုင်ပြည်နယ်ကကိစ္စတွေကိုမှန်ကန်စွာဖြေရှင်းသွားဖို့ရည်ရထားပြီးတော့လိုအပ်တဲ့ဆောင်ရွက်မှုတွေကိုလုပ်သွားဖို့လည်းတွန်းဆုံမှာမဟုတ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။ ညနေလုံငန်းစဉ်တွေရှေ့တိုးနိုင်မှုအတွက်ဂျပန်အစိုးရကတာဝန်ပေးထားတဲ့မြန်မာနိုင်ငံအမျိုးသားပြည်နယ်တင်းမြတ်ရေးဆိုင်ရာအထူးတန်တမန်ယိုဟီဆာဆာကာဝါနဲ့အတူလိုအပ်တဲ့ပံ့ပိုးမှုတွေဂျပန်ကဆက်လက်ပေးသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပြုခဲ့ပါတယ်။
ဂျပန်နိုင်ငံမှာလက်တလောကြုံခဲ့တဲ့ဟာကီဘစ်မုန်တိုင်းကြီးတန်ခံခဲ့ရသူတွေအတွက်အင်မတန်စိတ်မကောင်းတဲ့အကြောင်းလဲဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။နောက်ထပ်အင်္ဂါနေ့မှာကျင်းပမယ့်ဂျပန်ဘုရင်တဲ့နာရီဟီတိုနန်တက်ပွဲကိုတက်ရောက်ဖို့အတွက်ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံမှာရောက်ရှိနေတာဖြစ်ပါတယ်။တမတ်အိုဘားမားလ WTO စီမင်းတွေကိုမလိုက်နာခဲ့ဘူးလို့ WTO အယူခံတရားသူကြီးတွေကဇွန်လတုန်းကပြောခဲ့ပြီးတော့ဒီစီမင်းတွေကိုချုပ်ဖောက်တဲ့အခွန်တုပ်တွေကိုမပေးဘူးဆိုရင်တော့တရုတ်ဘက်ကတုံ့ပြန်မှုကိုရင်ဆိုင်ရလိမ့်မယ်ဆိုပြီးတော့အဲဒီလိုကသတိပေးခဲ့ပါတယ်WTO ရဲ့ငင်းပွားမှုဖြစ်ရှိဖို့ဖွဲ့ရဲ့ညွှန်ကြားချက်တွေနဲ့စီမင်းဆုံးဖြတ်ချက်တွေကိုအမေရိကန်ဘက်ကဆက်ပြီးတော့ချိုးဖောက်နေတာကြောင့်နှစ်စဉ်ဒေါ်လာ 1.4 ဘီလီယံတန်ဖိုးပေးချေဖို့ရှိတာတွေကိုဆိုင်းငံ့ပေးထားဖို့တရုတ်ကနေပြီးတော့ရှောက်ထားတာပါ တရုတ်နိုင်ငံထုတ်တဲ့နီယောင်ဂျီစွမ်းအင်တူထောင်ပြားတွေ၊လီဒဟတိုင်တွေ၊တန်မြင့်တန်လုံးတွေ၊အလူမီနီယံကြောင်းတွေစုစုပေါင်းတန်ဖိုးဒေါ်လာ 9.3 ဘီလီယံသွင်းကုန်တွေပေါ်မှာအမေရိကန်ဘက်ကအခွင့်ယူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကနေပြီးတော့2012ခုနှစ်ကတိုင်ကြားမှုဖွင့်ထားတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနကနေပြီး2009ခုနှစ်ကနေပြီး2012ခုနှစ်အတွင်းသူလုပ်တဲ့စုံစမ်းစစ်ဆေးမှု18ခုကနေပြီးတော့အခုလိုအခွန်သတ်မှတ်တာလို့ဆိုပါတယ်။တရုတ်နိုင်ငံဟာအစိုးရပိုင်းလုပ်ငန်းတွေကိုကြားကန့်ပြီးပြီးတော့သူ့ရဲ့စီးပွားရေးကိုပုံစံမကျတည်ဆောက်နေတယ်ဆိုတာအမေရိကန်ဘက်ကဆုံးဖြတ်ထားတာကို WTO ဘက်ကသဘောပေါက်လက်ခံတဲ့အကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကပြောပါတယ်။အမေရိကန်ဘက်ကဒီလိုယူဆထားပြီးမယ်လို့လည်းတရုတ်ကုန်ပစ္စည်းတွေကိုအခွန်အောက်လျှော့ပေးဖို့ WTO ကဆုံးဖြတ်ပေးပြီးသားဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးတက်မှပြီးတော့ပြန်လည်အခွန်ကောက်တွေတိုးမြင့်နေကြမှာပဲအခုလိုမျိုးငြင်းပွားမှုအသက်ထပ်ကြုံနေရတာပါ
။ဟောင်ကောင်မှာတင်းငွေတွေကဆန္ဒပြပွဲအတွင်းရဲတွေကမိသက်ပိုက်နဲ့ထိုးလူစုခွဲမှုအတွင်းမိသက်ပိုက်ကပြန်ရောက်ရေးတွေထိမှန်ဆွန့်ထင်းခဲ့တဲ့ဗလီရဲ့ကောင်းဆောင်တွေကိုအစိုးရအကြီးအကဲတွေကတောင်းပန်ခဲ့ပါတယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်းနဲ့ရဲချုပ်တို့ဒီကနေ့အဲ့ဒီဗလီကိုတွားရောက်ပြီးတော့ဗလီကောင်းဆောင်တွေမွတ်စလင်အတိုင်းဝိုင်းကောင်းဆောင်တွေကိုတောင်းပန်စကားပြောကြားခဲ့ပါတယ်။တင်းငွေတွေတို့ကမိသက်ကားနဲ့အပြရောက်အရေးတွေပက်ဖြန့်လူစုခွဲမှုအတွင်းပလီဂိတ်တကားနဲ့လှေကားတဲ့တွေထိမှန်ခဲ့တာပါ။ကောင်လုံးပလီလို့သိကြတဲ့ကောင်လုံး Masjid and Islamic Center ဟာဟောင်ကောင်မှာရှိတဲ့အဓိကပလီကြီးတစ်ခုဖြစ်ပါတယ်။တနည်းအနေနဲ့တော့တားမြစ်ထားတဲ့ဂျားကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာလူပေါင်း1000ချီပါဝင်ဆန္ဒပြခဲ့ပါတယ်။အများအားဖြင့်ဆန္ဒပြပွဲတွေဟာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ရဲတွေနဲ့အထီးကရုံးဖြစ်တဲ့အကြမ်းဖက်ဆန္ဒပြသူတချို့ကအိမ်လုံးမိလောင်ပေါင်းတွေနဲ့ပစ်ပေါက်ခဲ့တယ်လို့ပြည်မကြီးနဲ့ဆက်နွယ်မှုရှိတဲ့ဆိုင်တွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေမျက်နှာဖုံးဆိုဆန္ဒပြတာကိုအစိုးရကတားမြစ်ထားပေမဲ့ဒါကိုအာခံတဲ့အနေနဲ့ဆန္ဒပြသူတွေကမျက်နှာတွေကိုဖုံးကွယ်ဆန္ဒပြခဲ့ကြပါတယ်ရှင
်။ချီလီနိုင်ငံမှာမိရထကားတွေတက်တဲ့ပုံမှာဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့ပြီးတဲ့နောက်မိရဒါကတက်မှာကိုရုပ်သိမ်းပြီးလိုက်တဲ့နောက်မှာတော့မနေ့တနင်္လာနေ့ကထိဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။သမရဆပီစီယန်ပီနိုရာကမိရထားကားတွေကိုတိုးမကောက်တဖို့ဆုပ်ဖြတ်လိုက်ပြီးတဲ့နောက်မြို့တော်ဆန်ဒီယိုကိုမှဆက်ပြီးတော့ဆန္ဒပြသူတွေကိုလုံခြုံရေးတပ်တွေကမိသားပိုက်တွေမြို့ကိုဘုံတွေတုံးပြီးတော့ဖြိုခွဲပါတယ်။ဆန္ဒပြဝဲတွေအတွက်မှာဖောက်ထွင်းခိုးယူခံရတဲ့စူပါမားကတ်တစ်ခုမိလောင်လာကြောင်းမလို့လူ3ဦးသေဆုံးခဲ့ရပြီးတော့ဖောက်ထွင်းခိုးယူသူတွေကိုပြစ်ခတ်ဖမ်းဆီးတာကြောင်း2ဦးသေဆုံးခဲ့တယ်လို့ဆန်ဒီယိုကိုဒေသတောင်ရှိသူတွေကပြောပါတယ်။စီတူပူဆန္ဒပြမှုတွေကြောင့်ဘတ်စကားတွေမီးလောင်ပျက်စီးရထားလိုင်းတွေရနာခဲ့ရတယ်လို့ရုံးဆောင်အနေနဲ့စိုးဆိုင်တွေကိုပါမိရှုပ်ဖျက်ဆီးခဲ့တဲ့အတွက်ဒေါ်လာတန်းနဲ့ချီဆုံးရှုံးပြီးတော့နိုင်ငံတော်မှာရေးပေါ်ချီနေကြေညာထားရပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းထိတ်တန့်ရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်။မြန်မာနိုင်ငံဟာ ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ရဲ့သဘောတူစာချုပ်တွေကိုလိုက်နာတာရှိတယ်လို့အစိုးရအလုပ်ရှင်အလုပ်သမား၃ဖွင့်ဆိုင်ဆွေးနွေးပွဲတွေကနေအလုပ်သမားအခွင့်အရေးတွတ်တက်ကောင်းမွန်အောင်လုပ်ပေးနေတယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစေကဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့ ILO တည်ထောင်ခြင်းနှစ်တရာပြည့်အခမ်းအနားမှာပြောပါတယ်။ ILO ရဲ့လက်ထောက်ညွှန်ကြားရေးမှူးချုပ် Gretch Bains ကတော့မြန်မာနိုင်ငံအနေနဲ့လက်မှတ်ထိုးဖို့ကြံနေသေးတဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးဖို့တိုက်တွန်းပြောကြားလိုက်ပါတယ်။ဒီခမ်းအနားမှာကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကပြောပြပါမယ်ရှင်။
ကုလသမဂ္ဂလက်အောက်ခံအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO တည်ထောင်ခြင်းရာပြည့်နှစ်အခမ်းအနားကိုဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တာမှာမြန်မာအစိုးရတာဝန်ရှိသူတွေ ILO အကြီးအကဲတွေနိုင်ငံတကာတန်တမာတွေအပါအဝင်အလုပ်သမားနဲ့အလုပ်သမားတမကကိုယ်စားလှယ်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတက်ရောက်ခဲ့ကြပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့ ILO ကပြဋ္ဌာန်းထားတဲ့သဘောတူစာချုပ်တွေကိုလက်မှတ်ထိုးလိုက်နာကျင့်သုံးနေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။
မြန်မာနိုင်ငံအနေနဲ့ယာတိကာလကိုဂုဏ်ပြုတဲ့အနေနဲ့အာရလိုရဲ့အခြေခံပြဋ္ဌာန်းချက်တစ်ခုဖြစ်တဲ့အငယ်ဆုံးအသက်ဆိုင်ရာပြဋ္ဌာန်းချက်အမှတ်138ကိုလက်ခံကျင့်သုံးနိုင်ရေးလိုအပ်တဲ့လုပ်ငန်းစဉ်များဆောင်ရွက်နေပြီဖြစ်ကြောင်းအလေးထားပြီးတော့မှအပြည့်ပေးလိုပါတယ
်မြန်မာနိုင်ငံဟာ1948ခုနှစ်မှာ ILO ရဲ့အဖွဲ့ဝင်ဖြစ်လာခဲ့တာပါအစိုးရကာလတွေမှာမြန်မာအစိုးရနဲ့ ILO အကြားဆက်ဆံရေးပြည်လည်ခဲ့ပေမဲ့လည်းနောက်ပိုင်းစစ်ဆိုးရလက်ထက်မှာမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုတွေအာဓမ္မခိုင်းစေမှုတွေနဲ့အလို့သမားအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တာကြောင့်တင်းမာမှုတွေရှိခဲ့ပါတယ်။ ILO ရဲ့အဓိကလုပ်ငန်းတာဝန်တွေထဲမှာနိုင်ငံတကာကလိုက်နာကျင့်သုံးရမယ့်အလို့သမားဆိုင်ရာစီမင်းစည်းကမ်းတွေလည်းပါဝင်ပါတယ်။ခနေ့အချိန်ထိ ILO အနေနဲ့သဘောတူစာချုပ်ပေါင်း190ကိုချုပ်ဆိုနိုင်ခဲ့ပြီးဖြစ်တယ်လို့ ILO ရဲ့လက်ထောက်ညွှန်ကြားမှုချုပ် Greg Vines ကပြောပါတယ်။အဲ့ဒီစာချုပ်တွေလည်းလွတ်လပ်စွာစုဝေးခွင့်လုပ်ငန်းခွင့်အစဉ်ပြေရေးအလုပ်သမားတွေရဲ့ရပိုင်ခွင့်ကိုစုပေါင်းတောင်းဆိုပိုင်ခွင့်ဆိုတဲ့အချက်တွေလည်းပါဝင်တယ်လို့ဆိုပါတယ် Arama Kansi Mu, Atama Bizir Kling Erego Kansi Mu, Alokan Shoutatu, Quecha Sasamu, Sara Chetiha, Ayaloga, Lakan, Atima Putare, a Chigan, the Bordu Nijati Pipi, Nimaning and Hale, Ari, the Bordu Nijati Chu, Lama Tobi Chedello, Greg Vanks Capiovari.
The government of Myanmar has so far identified three of those. The Masuya, Erilo, Nangaraga, the board in Jerusalem, Tongu, Lama Tura, Bichabare,
Legumiago, Lama Tuna,
ဒီမှာမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်စတီယူအန်ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဥမ္မမောင်ကတော့မြန်မာနိုင်ငံမှာပြောင်းလဲမှုဖြစ်ပေါ်အောင်ဖိအားပေးလှုပ်ဆောင်ခဲ့တာကြောင့်ပြောင်းလဲမှုကိုကျွန်တော်တို့ရခဲ့ပါတယ်။တစ်ခေါက်900တစ်ဆက်99နှစ်မှာစတင်တည်ထောင်ခဲ့တဲ့ILO အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ်ကြီးကြောင့်
တနေ့ကိုအလုပ်လုပ်ချင်းရှင်းလာပြီဆိုတဲ့တမချက်ထွက်လာခဲ့တာပါ။ဒါပြင်တခြားအလုပ်သမားအခွင့်အရေးနဲ့ဆိုင်တဲ့ပြဌာန်းချက်ဥပဒေတွေထွက်ပေါ်လာနိုင်အောင်ဆွမ်းဆောင်ပေးနိုင်ခဲ့တဲ့ ILO အဖွဲ့ကြီးဟာ1996ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ။ ကိုယ်တိုင်သတင်းသွားယူခဲ့တဲ့မိခါကပြောပြမှာပါရှင်ရွေးကောက်ပွဲနိုင်ငံကြီးမှာအမျိုးသမီးတွေတီထပ်ပါဝင်နိုင်ဖို့ဆိုရင်လက်ရှိရွေးကောက်ပွဲစနစ်ကိုပြင်ဆင်တဲ့လို့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တချို့ကတောင်းဆိုသလိုရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေအရက်ဖက်အဖွဲ့စည်းတွေပူးပေါင်းကအော်တိုဘာ20ရက်နေ့ကပတ်ရရဲ့ဟိုတယ်မှာအမျိုးသမီးများနဲ့နိုင်ငံရေးဆွေးနွေးပွဲ
နေ2015မှာတော့2ဆလောက်တက်ခဲ့ပြီးလက်ရှိအခြေအနေမှာ 73.8 ရာခိုင်နှုန်းလောက်ရှိမယ်လို့ဆိုပါတယ်ဒီပမာဏဟာအိန္ဒိယအာဆီယံနိုင်ငံတွေနဲ့ရှိရင်ဒေတာတွင်းမှာဒုတိယအနေဆုံးဖြစ်ပါတယ
်ဒီနိုင်ငံရေးပါတီတွေနဲ့သူတို့မူဝါဒချမှတ်ဖို့လိုတယ်အခြေခံအကြဆုံးချက်ကတော့ဆိုနိုင်ငံရေးပါတီတွေမူဝါဒချမှတ်တာသူတို့အကောင့်ထဲပေါ်လာအောင်သူတို့မှာသူတို့တချို့ခက်ခဲတွေအကောင့်ထဲပေါ်လာအောင်ပြောလို့ဆိုရင်ကျွန်တော်တို့ဒါမျိုးကိုဟိုကျွန်တော်တို့ဒီပြည်ထောင်စုရုပ်ကော်မရှင်အနေနဲ့ကျွန်တော်တို့ဘယ်လောက်ထိကျွန်တော်တို့ပေါင်းဝင်နိုင်မလဲသူတို့အနေနဲ့ဥပမာဒါအကူအညီဘယ်လောက်ပေးနိုင်မလဲအဲဆိုတာမျိုးဟိုဥပမာကျွန်တော်တို့ဒီအမျိုးသမီး90လောင်းနေပါလာတဲ့အတွက်ကြောင့်မလို့နိုင်ငံရေးပါတီအနေနဲ့ဘယ်လိုထောက်ပံ့မျိုးရမလဲဆိုတာမျိုးအဲ့နှစ်ခုကျွန်တော်တို့လုပ်ဖို့ဟိုလိုတယ်လို့ကျွန်တော်ယူဆတယ
်ရွေးကောက်ပွဲကော်မရှင်အနေနဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေများများဝင်ရောက်ရှင်ပြိုင်ပွဲအခင်းအကျင်းမျိုးဖြစ်လာနိုင်အောင်လက်ရှိရွေးကောက်ပွဲပုံစံကိုပြန်ဆန်းစစ်ဖို့လိုတယ်လို့လည်းသူကထောက်ပြသွားပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညညိုသိန်းကတော့နိုင်ငံရေးလုပ်တဲ့အမျိုးသမီးတွေဟာအမျိုးသားတွေထက်ပိုပြီးတိုက်ခိုက်မှုတွေရှိနေပေမဲ့တိကျတဲ့ရွေးကောက်ပွဲဥပဒေနဲ့ကာကွယ်ပေးထားမှုမရှိတာကြောင့်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်နိုင်ဖို့အားနည်းနေတယ်လို့ဆိုသွားပါတယ်
။နိုင်ငံရေးခေါင်းဆောင်တွေကအမျိုးသမီးပါဝင်မှုအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုကိုတေချာစေတဲ့ကိုတာစနစ်ပေါ့နော်အနည်းဆုံး30ရာခိုင်နှုန်းတွတ်တော်ထဲမှာပါဝင်ရေးဆိုင်ရာဟိုလက်တွေ့ကျင့်သုံးမှုကိုနိုင်ငံရေးခေါင်းဆောင်တွတ်တော်များများကသဘောမတူဘူးပေါ့အထူးသဖြင့်အန်တီရိုးနိုင်ငံဦးဆောင်တဲ့ဒီ NLD အနေနဲ့ကဒီကိုတာစနစ်ကိုလုံးဝသဘောမတူဘူးပေါ့နော်ရေးရှင်းရှိတဲ့အမျိုးသမီးတွေကိုပဲတွတ်တော်ထဲမှာမြင်ချင်တာဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်အမျိုးသမီးဖြစ်တိုင်းတွတ်တော်ထဲကိုပေါ့နော်ရောက်ဖို့ဆိုတာရောက်ဖို့ကိုတာတစ်ခုထားရမယ်ဆိုတဲ့အပေါ်မှာပေါ့နော်ဒီ NLD အနေနဲ့ကသဘောမတူနိုင်ချင်နေတယ်ပေါ့နော
်လူပောင်တဲ့ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာနိုင်ဖို့အတွက်သူတို့ပါတီကအမျိုးသမီးပါဝင်မှုနှုန်းကိုပြောင်းလဲသွားမယ်လို့ဆိုလိုက်ပါတယ်
သူပါတီရဲ့ဒုတိယဥက္ကဋ္ဌကကျွန်တော်တို့အမျိုးသမီးပါကျွန်တော်တို့ပါတီရဲ့ territory အတွင်းမှာအမျိုးသမီးပါကျွန်တော်တို့ပါတီရဲ့ဒီဘိုကွန်ပီ တဲမှာကိုနိုင်ကအမျိုးသမီးတွေပါပါတယ်သို့တော်လည်းပဲ30ရာခိုင်နှုန်းအဆင့်တော့မရှိသေးဘူး30ရာခိုင်နှုန်းအနှိမ်ဆုံးရအောင်လို့ကျွန်တော်တို့စူးစမ်းဆောင်ရွက်သွားမှာဖြစ်ပါတယ
် The Asian Foundation ကထုတ်ပြန်ထားတဲ့ပြီးခဲ့တဲ့2017ကနေ2016အတွင်းအမျိုးသမီးတွေမြန်မာနိုင်ငံရေးမှာပါဝင်လာမှုအစီရင်ခံစာအရပြည်အောင်စုအဆင့်နဲ့တိုင်းနယ်ပြည်နယ်အဆင့်စရဲလွတ်တော်အသီးသီးမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်အရေးအတွက်ဟာအယောက်150ကျော်ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဒါဟာအရင်သမရဦးသိန်းစိန်လက်ထက်ပါဝင်မှုနဲ့ဆိုနှစ်ဆလောက်တိုးလာတာပါ။ပြည်내နဲ့တိုင်းလွတ်တော်တွေမှာဆိုရင်လေအမျိုးသမီးလွတ်တော်ကိုယ်စားလှယ်တွေဟာအယောက်60နီးပါးရှိလာတာကြောင့်နှိုင်းရှင်ကြည့်မယ်ဆိုရင်2015ခုနှစ်ရွေးကောက်ခံရတဲ့အမျိုးသမီးအမတ်အရေးအတွက်ဟာ7300ကျော်နီးပါးရှိနေတာမို့3000လောက်ပိုများကြောင်းဖော်ပြထားပါတယ်ထုတ်ပြန်ထားတဲ့စစ်တမ်းတွေအရမြန်မာနိုင်ငံမှာရှေးဟိုးဆွေးအယူကြီးတာသက်ဆိုင်ရာပါတီတွေဘက်ကထောက်ပံ့ပေးမှုအားနေတာလုံခြုံရေးအားနေတဲ့နေရာတွေနဲ့မငြင်းငြင်းတဲ့နေရာတွေဆိုရင်ဌာနေတိုင်းရင်းသားအမျိုးသမီးတွေမှာစားဝတ်နေရေးနဲ့လုံခြုံရေးပိုင်းစိုးရိမ်ရတာတွေကြောင့်ထင်တယ်လို့မြန်မာနိုင်ငံရေးမှာပါဝင်နိုင်ခြင်းမရှိဘူးလို့ The Asian Foundation ကထောက်ပြထားပါတယ်။အခုချိန်ထိပါတီတွေနဲ့အစိုးရဘက်ကဒါတွေကိုလစ်လျူရှုဆဲဖြစ်တာကြောင့်အမျိုးသမီးတွေနိုင်ငံရေးရဲ့မှာပါဝင်မှုနှုန်းကအားနည်းနေဆဲဖြစ်တယ်လို့နိုင်ငံရေးလေးလာတုံသက်သူတွေကထောက်ပြနေကြပါတယ်ရှင်။
မေခပြောပြသွားတာပါရှင်။အခုတခါတော့ရခိုင်ပြည်နယ်တဲကတိုက်ပွဲသတင်းတွေကိုအလှည့်ပေးပါဦးမယ်။ဒီကနေ့မနက်ရခိုင်ပြည်နယ်မင်းပြားမြို့နယ်ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်အတွင်းအမျိုးသမီး2ဦးလက်နက်ကြီးကြီးတင့်ဒဏ်ရာရခဲ့တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကအတည်ပြုပါတယ်။ဘူးသီးတော်မြို့နယ်အတွင်းလက်နက်ကြီးပောက်ကွဲခဲ့တာမှလည်းအမျိုးသမီး2ဦးဒဏ်ရာရခဲ့တယ်လို့မြောက်ဦးမြို့နယ်ထဲမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ကလေးငယ်တွေစစ်ရှောင်ရင်းရေနစ်တည်ဆုံးခဲ့တာတွေရှိတဲ့အကြောင်း VOE မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နရန်လန်းစုံနီးမှာဒီမနေ့ပိုင်းမိုင်းပေါက်ကွဲမှုဖြစ်ပွားပြီးပြည်ကမှုဖြစ်ပွားခဲ့လို့ရော်ရားတွေတန်ရာရရှိကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိန်းအောင်ကပြောပါတယ
်မနေ့ရှင်းလာကြည့်ခွေးကလေးကဖြစ်တာအဲ့ဒါလေမိုင်းနှလုံးကွဲတယ်မိုင်းနှလုံးကွဲပြီးတော့အပြန်လာပြချက်တာတော့မရှိဘူးကြာဟိုခေါင်းကောက်ရဟောင်းတို့ကလက်နေကြည့်ကြလုံးကြတယ်အဲ့ဒီနားမှာကြတဲ့အခါသမင်းနဲ့အမေနှစ်ယောက်ကအဲ့ဒီလက်နေကြည့်ရဲ့အစပြီးမှလည်းအခုလက်ရှိရတော့မင်းပြားသိန်းကိုရောက်နေတယ်
ဘုံဘောက်ွဲတဲ့နေရာမှာမနေ့ကမြန်မာစစ်တပ်တွေရှိတဲ့နေရာဖြစ်ပြီးဘယ်ဘက်ကဘုံထောင်ထားတဲ့ဆိုတာမသိရှိနိုင်ဘူးလို့ဦးလှသိန်းအောင်ကဆက်ပြောပါတယ်
။မင်းကတော့တော်တော်အဲ့ဒီနားမှာကားကဲဖိတ်တခုလောက်တာရှိတယ်။အဲ့ဒီကားကဲဖိတ်နားမှာပဲမနေ့ကတော့အဲ့ဒီနားမှာဟိုတက်ကပြင်းပြင်းလောက်ရှိတယ်ဆိုပြီးတော့ဒေသခံတွေကတော့ပြောတယ်။ဒီနေ့မနေ့ရှိလာပြီးဆွဲလာမှာတော့ဒီမင်းကကဖတ်သွားတဲ့ကားကိုခွဲတာပဲ။ဘယ်သူရဲ့လက်ချက်ကြောင့်ပြင်ဖို့ခဲ့တယ်
ဒီနေ့ဘုံကွဲမှုမှာထိခိုက်မှုမရှိပေမဲ့ဘုံကွဲပြီးပြစ်ခတ်မှုကြောင့်ခလောင်းရွာဟောင်းမှာလက်နက်ကြီးကျရောက်ခဲ့ပြီးမခင်ဝင်းတွေအသက်20နဲ့မခင်ဦးတွေအသက်3နှစ်တို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ပြီးကြတဲ့လပိုင်းကလည်းဒရန်လန်းစုံဘက်မှာဘုံပွားကွဲမှုဖြစ်ပွားခဲ့ပြီးဒီကနေ့ဘုံပွားကွဲမှုဟာဒုတိယကြိမ်ပွားကွဲမှုလည်းဖြစ်ပါတယ်။မနေ့ညကလည်းဗူရီတောင်မြို့နယ်ထိတ်သူပေါက်ကျေးရွာဘက်မှာလက်နက်ကြီးကျရောက်ပွားကွဲခဲ့လို့မွတ်စလင်ကျေးရွာသူမျိုးသမီးတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ထိတ်သူပေါက်ရွာသားတို့ကပြောပါတယ်။
เนี่ยคนน่ะดิป่ะเอ้าเบิกละล่ะเลยเบิกป่ะจ้ะเลยเอ้าไม่ถูกโหเอ้าลานาจีเสียมีนาไปหัวทําไมแกลูกชื่อสิดิจะสะใบหาชื่อรู้อยู่ที่ตัวบาเลยเอ้าชื่อรู้ก็ลาไปมาหัวสะใบมา
ပြီးခဲ့တဲ့စနေနေ့ကလည်းမြောက်ဦးမြို့နယ်လက်ကကျေးရွာနီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲဖြစ်စဉ်တွင်ကလေးငယ်လူစစ်ဘေးသိမ်းရှောင်ရင်ခလေးမောက်တိတ်ဆုံးခဲ့ရတယ်လို့ဗီဗီရင်စစ်ဆောင်စခန်းတာဝန်ခံဦးအောင်စိန်ဦးကပြောပါတယ
်ဒီလက်ကမှာစိတ်ကြီးဖြစ်တာဖြစ်တာနဲ့ဒီဝေသာလီရာကလေးနဲ့ရောသူတို့ကဒီပြားနေပြီးတော့ပြားလာတော့တယ်လို့ကလေးနဲ့တော့တဲ့ခါရှောင်းချင်းလေးရောက်တော့ဒီအင်းရေနေကြည့်တဲ့တက်တာအဲ့တော့ဆစ်ရှောင်းနေသမီးမိန်းကလေးတယောက်နဲ့သူနေတော့ရောက်ကြလေးတယောက်
ဝေဒာလီကစစ်ချောင်းတို့ဟာပြည်ပြင်းရေးစစ်ချောင်းစခန်းကိုရောက်လာပြီးအဲ့ဒီကနေတဆင့်ပြတ်လှရွာကိုသွားမှာချောင်းတွင်ရေနစ်မြုပ်တိတ်ဆုံးလာလို့သူကဆိုပါတယ်။လက်ရှိဝေဒာလီနဲ့လက်ကရွာမှာတက်ကြီးပန်းတချို့ကလွှဲပြီးအလုံးစစ်ပြီးတင်းချောင်းနေကြရပါတယ်။ဒီကနေ့မင်းပြမြို့နယ်တွင်တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မြောက်ဦးမြို့နယ်လက်ကပြေးရွာတိုက်ပွဲအခြေအနေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်။
ဒီကိုရင်းနေကတော့အဲ့ဒီမြောက်မြို့နယ်လက်ကရွာနောက်မှာမနေ့6နာရီကစပြီးတော့အဲ့မှာတိုက်ပွဲအပြင်းထန်ဖြစ်တာရှိမနေ့7နာရီကူလာတဲ့နောက်ထပ်စစ်ကြောင်းတစ်ခုကိုဒီဝေဒာလီရွာနောက်မှာကျွန်တော်တို့ဒီခိုင်းတပ်တော်ကနေပြီးတော့ဖျက်တိုက်တာရှိတယ်လက်ကတိုက်ပွဲမှာတော့ဒီရန်သူဘက်ကတော့ကျွန်တော်တို့လက်နက်ပစ္စည်းတချို့ကိုကျွန်တော်တို့သိမ်းဆည်းရမိတာရှိတယ်ပြည်ညာနေကလည်းပဲအဲ့ဒီအနီးနားတစ်ဝိုက်မှာတော့ဒီထိတွေ့မှုတချို့တော့ရှိတယ်လို့ပြောတယ်
မြန်မာမျိုးနဲ့ဘုံခွဲတိုက်ခိုက်မှုနဲ့မြောက်မျိုးနဲ့တိုက်ပွဲချင်းတွေကိုသိရှိဖို့တမတော်ပြန်ကြားရေးဖွဲ့ကိုအချိန်ချင်းဆက်သွယ်ဆက်ပေးမယ်လဲဆက်သွယ်လို့မရရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့မြန်မာတမတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲစဉ်တွင်ဘုံပေါက်ကွဲမှုဖြစ်စဉ်တွင်မှာအရသာကိုယ်စားကံတည်ဆုံမှုတွေများပြားလာနေပါတယ်ဒီဆယ်လကြာဖြစ်
တလအတွင်းဒုတိယကျင်းပြဖြစ်ခဲ့တဲ့လူသတ်မှုအကြောင်းပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့နယ်ခင်းနင်းရွာကျောင်းတိုင်ဆရာတော်ကိုအမည်မသိတနတ်သမားနှစ်ဦးကတနင်္ဂနွေနေ့ညကတပ်ဖြတ်သွားပါတယ်။ဒါဟာဒီလအတွင်းမှာလာရှုမြို့နယ်တဲ့ဒုတိယအကျင်းမြောက်လှုပ်ချမှုဖြစ်ပြီးတရားခံတွေကိုတော့အခုချိန်ထိဖမ်းမမိသေးပါဘူး။ဒီသတင်းကိုဖီအိုအမြန်မာပိုင်းသတင်းထောက်ကိုမိုးစောက
တရှိတာဖြစ်ပြီးရှမ်းနဲ့တအံပလောင်လူမျိုးတွေရောနှောနေထိုင်တဲ့ကျေးရွာဖြစ်ပါတယ်။အခင်းဖြစ်ပွားပုံကိုကင်းရင်ဖုံးတော်ကြီးကျောင်းကတန်ဃာတော်တပါးက VOA ကိုအခုလိုမိန့်ကြားပါတယ
်။ပြည်သူ့ကိုကြီးက6989နိုင်ရှင်သာမဏေဒီနဲ့အခန်းကြီးဦးပင်ကြီးဟိုပြည်သူ့ကိုတရားထိုင်နေတဲ့အချိန်မှာအဲတနတ်တန်ကြားတဲ့အချိန်မှာ6945မိနစ်ပေါ့နော်။ကျောက်တန်လို့တနတ်တန်လို့ဆွဲကြမရဘူးခြားထုတ်ကြည့်လိုက်တဲ့အချိန်မှာကျတော့အကြောင်းအတဲ့ဒီအကြောင်းအတဲ့ဌိကာနာမှာတနတ်တန်နဲ့ရဲကြနေတာပေါ့နော်ရဲကြနေတာဒီလိုမရက်ကူဒီလေးပေါ်ကဲဒီရဲရီခွာတယ်ပေါ့20နှစ်ညဘူးမနည်းရဘူးနော
်ဘာကြောင့်လုတ်ကြံခံရတယ်လဲဆိုတာနဲ့ပတ်သက်လို့အခုလိုဆက်လက်နေပါတဲ
့ဦးကြီးတို့ဘယ်လိုပြောမှန်းကိုမသိပါဘူးတခါကြီးကဘယ်လိုမှလည်းခံမှန်းလို့မတတ်ပါဘူးအဲဒီကိစ္စလေးနဲ့တော့တကယ်ရုံးရညာတော့ဘာရှိလဲပုဂ္ဂိုလ်ကြီးကတော့ရှိတာလည်းမသိပါဘူး။ဒီဘာရေးတက်မလို့နိုင်ငံရေးတက်မလို့ဘူး။နောက်ဦးစည်းတည်တလို့ပြောပေါ့နော်။ဒါပေါ့နော်အဲ့လိုပြောနော်။ဉာဏ်နဲ့ဌာနတော့ဦးစည်းစဉ်းစားလို့မရတော့ဖြစ်နေတယ်။ဒါရန်
။ဒေသခံတချို့ကတော့ဒီလုတ်ကြံမှုဟာကျောင်းနိုင်ဖုန်ကြီးနေရာနဲ့ပတ်သက်နိုင်ကြောင်းသုံးသပ်တာတွေရှိနေပါတဲ့။ရဲကြပ်ဖွဲ့ကတော့တရားခံကိုစုံစမ်းနေစေရှိကြောင်းနောက်မွန်းကြေးရွာရဲစခန်းကတာဝန်ရှိသူတဦးကပြောပါတဲ့။
အော်ကျွန်တော်တို့ကဒီဥစ္စာကိုစက်ကြီးပုံမှာ3နှစ်နဲ့ကျွန်တော်တို့အရေးကြီးမှုခွန်လာတာပေါ့ဒီကြီးစင်းနေကြတော့ဥစ္စာဒါတရားလိုလုပ်ပြီးတော့ပေါ့ကျန်တဲ့တရားခံတော့ကျွန်တော်တို့ကတော့ဒီစုံစမ်းစေပေါ့ဒီကဟိုကျန်တဲ့အထောက်ထားလည်းဒီမှာကိုရင်နေဦးစင်းမျိုးကဒီပြည်မှုကျူးလောက်နေသူတော့သူတော့မမြင်လိုက်ဘူးလေစက်ကြီးကထောက်ထားတော့ဟိုတိတ်တော့ထောက်ထားတော့မသိဘူးပေါ့ဟိုလက်နက်ကင်ပေါ်ဒီကူကအဲ့လိုမျိုးပဲဟောတယ်ဖြစ်တော့ကျန်တဲ့ပါတဲ့လူတယောက်လည်းလုပ်ရတာဖြစ်တာတော့အလုံးပေါင်းအနာကူပေါင်းတော့5ချက်တော့ကျွန်တော်တို့တွေ့ရပေါ့ဒီနားမှာတော့ဒီစီဇန်ကတော့9000တောက်တွေ့ရပါကျွန်တော
်ဒီလ15ရက်နေ့ကလည်းလာရှိုးမြို့နယ်မန်ကောင်းချေးရွာတကြီးဟာသူ့ရဲ့နေအိမ်မှာပဲတနက်နေ့ပြစ်တက်ခံခဲ့ရပြီးတရားခံကိုတော့စုံစမ်းနေစေရှိပါတဲ့လာရှိုးမြို့နယ်အတွင်းမှာအခုလိုလုံခြုံမှုတွေဖြစ်ပွားတဲ့အပေါ်မှာတော့1990ရွေးကောက်ပွဲလွှတ်တော်ကိုယ်စားလှယ်ဦးဆိုင်မြင့်မောင်ကအခုလိုတုံ့တက်ပါတယ
်ဒီကဲမြောက်ပိုင်းကနေလည်းနေတဲ့အခွေကြီးတက်နေပြည်လူဆက်လူဆက်ခဲ့နေကြတယ်မြန်မာရှိတယ်ဆက်နေတယ်ဒီကောင်များနေတာလေအဲ့ဒါလည်းကမ္ဘာဆိုးနေပါလေအဲ့ဒီလိုဒီကောင်တွေရပါဆက်နေတဲ့ဒီလိုတော့ရှင်တွေကိုရန်စာရုံသုံးဆွဲနေတယ်လေအဲ့ပြီးကြရမှာဘယ်ရောက်လဲဘယ်တော့မှဆွေးနေမှာဒီလိုကျွန်တော်စီမှာကလည်းချစ်နေတယ်ဆိုတော့ငါစီတဲ့ဘာသာအနာပြောင်းသွားဆွေးနေကြတာလားတော်တော်ကြီးနေတယ်
ပြီးကြတဲ့နှစ်နိုဝင်ဘာလအတွင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဓမ္မမေဒနီရွှေကျင်ကျောင်းဆရာတော်ကိုစိုင်ကယ်စီးတနတ်သမား2ဦးကဝင်ရောက်လှုပ်ကြံခဲ့ဘူးပါတဲ့
ကိုမိုးစောပြောပြသွားတာပါရှင်ကျမတို့ VR ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးစာတွေပေးပို့လို့တယ်နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တယ်ဆိုရင်ကျမတို့ရဲ့စာလိုက်လိပ်စာက VR American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါတယ် email လိပ်စာ burmese@voanews.com ကိုလည်းပေးပို့နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ21ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါရီပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာမှာနားဆင်ကြရမှာကကျမရဲ့ယု
ံကြည်ရာကတော့ယူယူလေးပါပဲ။မိတ်ဆွေတွေကိုယုံကြည်တာပဲဖြစ်ပါတယ်ခုနောက်ပိုင်းကျမတို့ရဲ့လူအဖွဲ့အစည်းမှာလိုအပ်နေတာကယုံကြည်မှုပါတရားနဲ့တရားယုံက
ြည်မှုတွေကျမကဗျာဆရာမစုမီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရမှာဖြစ်ပါတယ်ရှင်ဒီစီဇန်တွေကမှအခုရင်ဆုံးစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားပါမယ်လျှက်စစ်စွန်းအင်လိုအပ်ချက်ကြီးတဲ့မြန်မာနိုင်ငံမှာအစိုးရရေအားလျှက်စစ်စီမံကိန်းကြီးတွေနဲ့ကြောင်ပြီးသွေးသုံးလျှက်စစ်ဓာတ်ပိတ်ဆက်ယုံစီမံကိန်းတွေကိုစန့်ကျင်ကန့်ကွက်နေကြတဲ့အချိန်မှာပြန်ပြည့်မြဲစွန်းအင်ကိုပြောင်းသုံးဖို့အရက်ဖက်အဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်ပြန်ပြည့်မြဲစွန်းအင်ကိုမူဝါဒအရပြောင်းလဲဆောင်ရွက်ရင်ရောစီးပွားရေးအရာတွက်ချေကြိုက်မလားလူထုနဲ့စီးပွားရေးလုပ်ငန်းတွေအတွက်တည်ငြိမ်ပြီးပြည့်မီတဲ့ဓာတ်အားပမာဏရဖို့အာမခံချက်ရောရှိကလားအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကကမ္ဘာ့ဘဏ်ရုံးချုပ်မှာမြမလျက်စစ်ကံကအရေးလာပြီးတော့ဆွေးနွေးတဲ့ Save the Natural Resource စာနာအဖွဲ့ဒါရိုက်တာကိုအေဘရာဂျူဂျူကို VOA Studio မှာမတ်သိန်ကြီးထိုက်ကမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်
2030မှာလျှက်စစ်ရဖို့အတွက်ဆိုလို့ရှိရင်ဒီရလျက်စစ်ရဲ့ကြောင်မီသွေးရဲ့ကိုအားပြုပြီးတော့မှဒီလျက်စစ်တအားဖြစ်တင်ဖို့အတွက်စီမံနေတာရှိပါတယ်ကအဲ့တော့ကျွန်တော်တို့အစီအကံစာထဲမှာကကြောင်မီသွေးရဲ့ဒီဒီရလျက်စစ်အခြေအနေရောမလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲဆိုင်းရင်လို့ပြောရဲ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ကြာခုနကပြောတဲ့တန်းစင်တော့ဆွမ်းရင်ရယ်ပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ပြည့်မြဲဆွမ်းရင်ပေါ့မြန်မာနိုင်ငံမှာပြန်ပြည့်မြဲဆွမ်းရင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီပြန်ပြည့်မြဲဆွမ်းရင်ပေါ့နော် renewable energy နဲ့ပတ်သက်ပြီးတော့ဘယ်လိုဆွမ်းရင်တွေကိုအစိုးပြုထားပါသလဲရှင
်ပြန်ပြည့်မြဲဆွမ်းရင်ဆိုရင်ကျွန်တော်တို့ဒီဟိုပေါ့ရေအားလျှက်စစ်ကိုမှအရင်မကြီးမားတဲ့ရေအားလျှက်စစ်ပေါ့ဒီဟိုဟာမဟာဆက်အကြီးကြီးမဟုတ်တဲ့ရေအားလျှက်စစ်လိုမျိုးပြီးတော့မှကြောင်မီသွေးမဟုတ်တဲ့ကြောင်မီသွေးတုံတဲ့လျှက်စစ်တွေကိုကျွန်တော်တို့မထောက်ခံဘူးအာနောက်ပြန်ပြည့်မြဲဆွမ်းရင်တည်းမှာကျွန်တော်တို့ biomass လို့ပါမယ်သာမာလို့ခေါ်ရတဲ့ဟိုသာမာဆိုတဲ့ဟာတွေပါမယ်ပေါ့ပြီးတော့နောက်အာကျွန်တော် biomass တွေပါမယ်ပေါ့နော်ပြန်ပြည့်မြဲဆွမ်းရင်ကျွန်တော်တို့ဒီအော်ကျွန်တော်အရက်ဖက်အခွက်စည်းနေတဲ့အတိတ်ပဲဖွင့်နေတာပြန်ပြည့်မယ်ဆွမ်းရင်အဲ့ဒါတွေဖြစ်ပါလေကဟုတ
်မြန်မာနိုင်ငံမှာအဓိကဒီလျှက်စစ်ဓာတ်အားမလုံလောက်မှုကလည်းဒါစီးပွားရေးဖွင့်ပြိုးမှုမှာတော်တော်လေးဒါထိခိုက်တဲ့ကိစ္စဖြစ်ပါတယ
်ဆ
ိုတော့မြန်မာအစိုးရဘက်ကလည်းဒီလျှက်စစ်ရရှိရေးကိုဟိုတိုးပြီးတော့ဟိုအယုံဆိုင်ပြီးတော့လုတ်တဲ့နေရာမှာသူတို့ကရရလျှက်စစ်တို့ကြောင်မီသွေးတို့ကတော့တေချာပေါက်လျှက်စစ်ဟိုလွယ်လဲလွယ်မယ်ဟိုကုန်ကြစရိတ်လည်းနည်းမယ်ဆိုတဲ့အပိုင်းနဲ့သွားတဲ့သဘောရှိပါတယ်ဒီပြန်ပြည့်မြဲဆွမ်းအင်လိုမျိုးပြောင်းပြီးတော့เนาะမဟာပြူဟာပြောင်းလုပ်ရင်ရောနိုင်ငံမှာဖွင့်ပြိုးရေးအတွက်လိုအပ်တဲ့စွန့်အင်ပမာဏပြည်မီနိုင်မှမလားဟိုဟိုတကယ်ရောအလုပ်ဖြစ်ပါမလားရှင
်။နော်ဟုတ်ကဲ့ဗျာအခုအဲ့ဒါဆိုနှစ်ပိုင်းပြောရမယ်ကြာခုနကတော့ကျွန်တော်လက်ရှိဟိုဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကလျှက်စစ်ကိုထုတ်တယ်ဆိုတဲ့နေရာမှာခုနကကြောင်မီသွေးတွေဒီရေအားလျှက်စစ်တွေထုတ်တယ်ဆိုပြောလို့ရှိရင်ပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလောက်ဟိုပြည်တွင်းသုံးဆွဲမှုတစ်ခုပေါ့နော်။နောက်တစ်ခုကအခုကပြည်တွင်းမှာသုံးဆွဲမှုမလုံလောက်သေးပဲနဲ့ဒါကိုဟိုထုတ်ရောင်းမှုအတွက်စီမံပြီးတော့မှလုပ်တယ်ဆိုတော့ဒုတိယတစ်ချက်ရှိပါတယ်ဗျခုနကပြောတဲ့ပထမတစ်ချက်ဖြစ်တဲ့ပြည်တွင်းသုံးဆွဲမှုအတွက်ကိုကျွန်တော်တို့ renewable energy ဆိုတဲ့ကောင်းစင်အောက်ထဲမှာဟိုပြန်ကြည့်နေဆွမ်းရင်ကောင်းစင်အောက်ထဲကနေသုံးမယ်ဆိုပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်လုံလဲလုံလောက်တယ်ပြီးတော့ဆက်မှုလုပ်ငန်းတွေအတွက်လုပ်လို့ရပါတယ်ဆိုတော့တည်တည်မှားရှိပါတယ်ဗျပြီးတော့နောက်လက်ရှိကမြန်မာအစိုးရသုံးနေတဲ့ဒီ asset ဟိုပေါ့နော် asset infrastructure တွေပေါ့ကျွန်တော်အဲ့ဒါဆိုရင်ဒါနေတဲ့ရရှိပြီးရရှိခဲ့ပြီအဲထဲမှာထုတ်ထွက်နေတဲ့လျက်စစ်တွေကကျွန်တော်အလဟာတာဖြစ်တာတွေအဲ့ဒါကိုပြန်ပြီးတော့မှနည်းပညာပြန်အစဉ်မြင်လို့ရှိရင်အကောင့်တွေကလျက်စစ်ပြန်ပြီးတော့မှလောက်လာနိုင်တယ်ပြီးတော့နောက်လက်ရှိရှိနေပြီးသား เซรีว่าเซรีสุราก็เลยที่ชินีวิลาเซรีอยู่แล้วเปลี่ยนย้อมมาอัพเกรดลงเองอันนี้เลยสิปวดทรมานนอกจากคู่กับยามานั่งมาโอ้ที่เซมยองเซมยองสุราสักจุดยี่ตัวตรงนี้เซมยองเอริเกชันเนี่ยจังรู้ยี่สิบทุกองตัวนี้เป็นยังไงกูบอกเลยเลยเช่นที่อันนี้ยี่สิบที่ทัดทรมานสุราหามอยู่เลยใช่ไหมนอกจากเซตคู่เทมามาหัวเนี่ยจังรู้ที่สุราส่วนอื่นหรือคนในยังที่ส่วนอื่นเนี่ยที่ยี่สิบจานเนี่ยมาปูบอมอินเตอร์เมชันตรงนี้หามอยู่เลย นอกจากจะไปอุ้มแม่ตรงนี้หามอยู่เลยนอกจากคู่กับจังรู้ที่ยามานั่งมาส่วนนี้ลิซ่าเชียร์ลิซ่าเชียร์ยากันงงงอดูเรียกกูวันนี้กูเรียกเสียงทุกท่าเลยวันนั้นจะยามานั่งกริดที่เนชั่นแนลกริดไลน์เนี่ยมาป่าวไปกูนี่กูวันนี้เรียกเสียงทุกท่าเลยขาลีรีชีกว่าเลยอะไรกูที่เนชั่นแนลกริดเล่นเข้ามาลิซ่าเนี่ยผู้บังคับเป็นแม่สุลูเชนจังรู้นั่งตรงนี้เสียงมายามานั่งเงี้ยเรียกเสียงลูกเอชก้าโอ้พี่ยังทุกอย่างจะมาลูกวันนี้ยามานั่งเงี้ยเรื่องล plan lalu dia soalnya cuma kuna jadi ajaran seri, tambah itu kita sari apa lah lepas itu ada hub.
Okay, so siapa yo, dekai yo di tesali di lalu dek kama management bangga sabiro.
อ่ะเตซิไลฟ์ไปแล้วซีมันคันควยอ่ะแม่หาမျိုးဖြစ်လာတယ်ဆိုတော့စီးပွားရေးအရာရောတွက်ချေကြိုက်ပါမလားနောက်ရေးရှည်ရောခံပါမလားဒီအသေးလေးတွေလောက်တက်ခံပါလက်ရှိမြန်မာနိုင်ငံမှာထုတ်တဲ့ရက်ဆက်ဆိုင်ထုတ်နေ install capacity ပေါ့အဲ့ဒါကမဂါဝတ်900ချောက်ရာကျော်ရှိပါတယ်ဒါပေမဲ့တကယ်အသုံးပြုလို့ရနေတဲ့ဟာက3000ချောက်ရာမဂါဝတ်ပဲအသုံးလို့ရပါတယ်အဲ့ဒါတွေကကျွန်တော်ခုလက်ရှိမြန်မာနိုင်ငံမှာ on grid လို့ပြောတဲ့ဒီဟိုရက်စတာလိုင်းကနေရနေတဲ့ဟာက38ခိုင်နှုန်းကျော်ပဲရှိတယ်ကိုကနဲ့ကိုအမျိုးရက်စတာလေးထုတ်ပြီးတော့မှဆိုလာတို့ဘာတို့ကနေထုတ်ပြီးလုပ်နေတဲ့ဟာ48ခိုင်နှုန်းလောက်ရှိတယ်ပေါ့ကျွန်တော်ဆက်300ခိုင်နှုန်းကတော့ကျွန်တော်ရက်စတာမရသေးဘူးဆိုတဲ့ဟာမျိုးတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ဒီမြန်မာနိုင်ငံလက်စစ်ဆိုရင်ပြေဖို့အတွက်ကိုအခုရေရလက်စစ်အကြီးကြီးတွေစောင့်မယ်ကြောင်မီသွေးတွေနဲ့စောင့်မယ်ဆိုတဲ့ဟာတွေဟုတ်စီဝါရေးရလိုအပ်ချက်ကိုဖြည့်မယ်လို့ပြောနေတယ်ပေါ့နော်အဲ့ဒါဒီမဆောက်ပဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတချို့ရေရလက်စစ်ထုတ်ထားတဲ့ဆယ်တွေကဆိုရင်ဟိုမတုံဖြစ်ပဲပို့နေတဲ့မဂါဝတ်တွေရှိမှန်းဥပမာကချင်ပြည်နယ်မှာရှိနေတဲ့ဆယ်တခုဆိုရင်360မဂါဝတ်လောက်ပို့နေတဲ့ဟာမျိုးတွေရှိမှန်းပြီးနောက်တစ်ခုကျွန်တော်တို့ energy efficiency လို့ပြောတဲ့ဒီဟိုပေါ့စွမ်းအင်ချွေတာနိုင်တဲ့ပစ္စည်းတွေအစားထုတ်သုံးခြင်းအားဖြင့်ကျွန်တော်တို့မဂါဝတ်400ပေါ့မဂါဝတ်400နီးပါးလောက်ကျွန်တော်ချွေတာနိုင်မယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လက်ရှိဒီဟိုပေါ့ကျွန်တော်တို့ဟိုဆက်ပြူရေးအတွက်ပေးနေတဲ့ဆယ်တွေရှိတယ်ပေါ့နော်အဲ့ဆယ်တွေကိုကျွန်တော်တို့ဒီပညာအထောက်ပံ့အားဖြင့်လုပ်လို့ရှိရင်အဲ့ဒီကနေပေါ့ကျွန်တော်လက်စစ်တွေထပ်ထွက်လာနိုင်တယ်အဲ့ဒါကိုကျွန်တော်တို့တွက်ထားတဲ့အထက်မှာမဂါဝတ်50လောက်50နီးပါးလောက်ထွက်လာနိုင်မယ်ဆိုတဲ့ဟာမျိုးတွေရှိတယ်ပြီးတော့နောက်တစ်ခုကမီနီနဲ့ပီကိုဟိုက်ဒရိုလေးတွေပေါ့မီနီဆိုတာဒီဟိုရေလျက်စစ်အသေးလေးတွေတပိုင်းတနိုင်ရေလျက်စစ်လေးတွေထုတ်ခြင်းအားဖြင့်ကျွန်တော်တို့3900မဂါဝတ်လောက်ထွက်ဖို့အတွက်မှန်းထားတာရှိတယ်ပြန် small hydro ကနေ16000ထွက်လာဖို့16000နီးပါးထွက်လာဖို့ပြီးဆိုလာပေါ့ဆိုလာကနေဆိုရင်ကျွန်တော်မဂါဝတ်1000လောက်ထွက်လာမယ်ဆိုတာတွက်ထားတယ်ပြီးတော့ wind လေယာဉ်လျှက်စနစ်ပတ်သက်လို့က4000မဂါဝတ်လောက်ထွက်မယ်လို့ခန့်မှန်းထားတယ်ဒါပေမဲ့အဲလေယာဉ်လျှက်စနစ်ပတ်သက်တဲ့ဟိုသုတေသနဖြူချက်တွေတော့အတိပြုဖို့တော့လိုမယ်ကြာလားအာနောက်တစ်ခုက biomass biogas လို့ပြောတဲ့ဟာကနေကျွန်တော်3000မဂါဝတ်လောက်သုံးမယ်နောက် cogeneration trigeneration ဆိုတာဒီထွက်လာတဲ့ဟိုဟာလျှက်စစ်တအားတွေပူပေါင်းပြီးတော့မှသုံးတဲ့ဟာမျိုးတွေကနေပါမဂါဝတ်1000နီးပါးပါเนาะအဲ့တော့အကုန်လုံးပေါင်းကြည့်လိုက်လို့ရှိရင်ကျွန်တော်မဂါဝတ် 4200 မဂါဝတ်လောက်က renewable energy ကနေရနိုင်ပါတယ်ပေါ့
မတ်တန်ဒီတက်ဆီစဉ်တက်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုအင်ကာဒီမနက်ခင်းမှပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါအရှိတောင်အာရှမှာအင်တာနက်အွန်လိုင်းပေါ်ကနေဝန်ဆောင်မှုပေးနေတဲ့စီးပွားရေးလုပ်ငန်းတွေမြန်မြန်ဆန်ဆန်တိုးတက်နေတယ်လို့ Google 10X Holdings တဲ့ Bain & Company တို့ပူးပေါင်းတဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လာမယ့်6နှစ်ဆိုရင်အွန်လိုင်းပေါ်မှာလုပ်နိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကဒေါ်လာ300ဘီလီယံအထိဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဘယ်နိုင်ငံတွေကဘယ်လိုစီးပွားရေးလုပ်ငန်းမျိုးကအတိုးတက်ဆုံးဖြစ်နေလဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင
်။အစ်တောင်အာရှနိုင်ငံတွေမှာလေအင်တာနက်သုံးပြီးတော့လုပ်တဲ့စီးပွားရေးလုပ်ငန်းတွေတိုးတက်နေတာအခု2019ခုနှစ်မှာမှတ်ချက်တရားလာအောင်စီးပွားရေးတန်ဖိုးကဒေါ်လာဘီလီယံ100တောင်ကျော်သွားပြီတဲ့ကိုသားညုံကြီ
းဟုတ်တယ်မဆွေမောင်အခုလိုမျိုးဒီအင်တာနက်ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာတာကလူတွေရဲ့ဈေးဝယ်ပုံသွားလာပုံစားသောက်ပုံတွေပြောင်းလဲလာကြတာကြောင့်မဟုတ်လားဗျ
ဒီကြတာပေါ့ရှင်Google ကုမ္ပဏီရဲ့စင်ကာပူအစိုးရပိုင်တမန်ဆက်ဟိုးဒင်းလုပ်ငန်းကြီးရဲ့ဘိန်းနန်ကုမ္ပဏီဆိုတဲ့စီမံခန့်ခွဲရေးနဲ့ဆိုင်တဲ့အတိုင်းအမြန်ကုမ္ပဏီရဲ့ပေါင်းပြီးတော့မှထုတ်တဲ့အီကော်နော်မီဆောင်းသီးအရှာ2019ဆိုတဲ့အစီရင်ခံစာမှာအဲ့ဒါတွေကိုလေ့လာဖော်ပြထားတယ်လေ။2019ခုအောက်တိုဘာ3ရက်ကထုတ်တဲ့အစီရင်ခံစာရဲ့မှာအရှေ့တောင်အရှာလို့ပြောပေမဲ့
သားညုံရဲ့
အင်္ဂလိပ်လို Internet Economy လို့ပြောတာကိုမြန်မာလိုအလွယ်ဆုံးပြန်ရှင်းရင်တော့ Internet Online ဝန်ဆောင်မှုကိုအခြေခံတဲ့စီးပွားရေးပေါ့ဗျာ Online ပေါ်မှာဈေးဝယ်တာတို့ Grab တို့ Uber တို့ကိုငှားတယ်လို့မျိုး Online ကနေပြီးတော့ကားငှားစီးတာမျိုးတွေနောက် Online ကနေပြီးတော့ငွေအလွှဲပြောင်းလုပ်တာတို့အားလုံးကျုံးဝင်ပါတယ်
Economy Southeast Asia 2019 အစီရင်ခံစာကလည်းစောစောကပြောတဲ့အရှေ့တောင်အာရှနိုင်ငံ6ခုမှာအွန်လိုင်းကနေပြီးတော့ဝန်ဆောင်မှုပေးတဲ့ခီးသွွားလုပ်ငန်းတွေ၊အွန်လိုင်းသတင်းမီဒီယာလုပ်ငန်းတွေ၊ Grab လိုမျိုးဒီအွန်လိုင်းကနေငှားစီးရတဲ့အငှားယဉ်လုပ်ငန်းတွေ၊ e-commerce လုပ်ငန်းတွေ၊အွန်လိုင်းကနေဗန်နာရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေကိုအဓိကလေ့လာထားတာရှင့
်။အရှေ့တောင်အာရှမှာပြီးခဲ့တဲ့၄နှစ်တွင်းအင်တာနက်သုံးတဲ့သူကတန်း100ရောင်မှတိုးလာတယ်လို့အစီရင်ခံစာကပြောပါတယ်။အများစုကအသက်15နှစ်ကနေပြီးတော့19နှစ်ကြာလူငယ်တွေတဲ့မိုဘိုင်းလက်ကင်ဖုန်းကိုလက်ကမချနိုင်တဲ့လူငယ်တွေများလာလေလေအင်တာနက်သုံးတဲ့စီးပွားရေးလုပ်ငန်းတွေတိုးတက်လာလေလေဖြစ်ပဲလို့လည်းအစီအစဉ်ကစားကသုံးသပ်ထားတာပ
ါအင်တာနက်ပေါ်ကနေလည်းဝန်ဆောင်မှုတွေကိုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေရဲ့တန်ဖိုးကအခုဆိုလို့ရှိရင်ဒေါ်လာဘီလီယံ100ကျော်သွားပြီ2025ခုနှစ်မတိုင်ခင်မှာဆိုရင်ဒီထက်3ဆတိုးပြီးတော့မှဒေါ်လာဘီလီယံ300ထီထောင်ရှိမယ်တဲ့အရှိတောင်အရှာကလူတွေကိုဒီကဘာမှာအင်တာနက်နဲ့အထီးတွေ့ဆုံးအသုံးအများဆုံးလို့တော့မှအစဉ်ခံစားရဲမှဆိုထားတယ်။လိုချင်တာကိုအွန်လိုင်းဆိုင်ကနေဝယ်လိုက်တာမျိုးအစားအသောက်တွေကိုအွန်လိုင်းကနေမှာယူတာမျိုးနောက်အငှားယဉ်တွေကိုမိုဘိုင်းအက်ပေါ်ကနေငှားလိုက်တာမျိုးလို့လူတွေရဲ့နေမှုထိုင်မှုပုံစံတွေပြောင်းလာတာကြောင့်မဟုတ်လို့ e-commerce အင်တာနက်အခြေခံစီးပွားရေးကအများဆုံးတိုးတက်နေတဲ့ကဏ္ဍတစ်ခုဖြစ်တယ်တဲ့။အွန်လိုင်းရှော့ပင်းလုပ်ငန်းတစ်ခုရဲ့နေ့တွင်ဒေါ်လာ38ဘီလီယံကျော်နေပြီ။
online ပေါ်မှာလူများစိတ်ဝင်စားတဲ့ promotion တွေပေးတာတို့သူတို့ဝန်ဆောင်မှုပေးတဲ့ mobile app တွေမှာဖြောပြေးအစီအစဉ်တွေထည့်ပေးတာတို့နောက်မှာယူတဲ့ပစ္စည်းတွေအစားအသောက်တွေကိုမြန်မြန်ဆန်ဆန်ပို့ပေးတာတို့လုပ်ပေးတဲ့အတွက်2025ခုနှစ်မတိုင်ခင်အခုတည်းစီးပွားရေးက၄၀တူပြီးတော့ဒေါ်လာဘီလီယံ150ရောင်မှကျော်သွားမယ်လို့ဆိုထားပါတယ်သူတို့လေ့လာတဲ့8,600နိုင်ငံတည်းကမှ e-commerce အတိုးတက်ဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံပါတဲ့ဒါပေမဲ့လည်း8,600မှာစီးပွားရေးလုပ်ငန်းတိုင်း digital စနစ်ကိုသုံးပြီးတော့internet online မှာဝန်ဆောင်မှုရနိုင်ဆုံးကတော့ Vietnam ပဲဗျ။
အရှေ့တောင်အာရှ6နိုင်ငံလုံးမှာတော့ကားငှားစီးတာရောအစားအသောက်တွေကိုကိုလိုတဲ့နေရာကိုပို့ပေးဖို့မှာယူတာရောအပြင်တခြား online ဝန်ဆောင်မှုလုပ်ငန်းတွေကိုအသုံးပြုတဲ့သူတွေတိုးလာတဲ့ကိုသားညုံရ။အာရှမှာကားငှားစီးတာနဲ့အစားအသောက်တွေလိုက်ပို့ပေးတဲ့လုပ်ငန်းပိုင်းမှာရှေ့ပြေးနေတဲ့ Grab နဲ့ Gojek တို့အတွက်အလားအလာအတော်လေးကောင်းနေတာပေါ့။ဒီကုမ္ပဏီနှစ်ခုလုံးကသူတို့လုပ်ငန်းတိုးတက်ပြီးတော့အမြတ်ထွက်တာကအစားအသောက် delivery လုပ်တာကြောင့်လို့ပြောကြတယ်။အဲဒါကြောင့်လဲ food panda တို့ delivery တို့လိုမျိုးအပြိုင်လုပ်ငန်းတွေလည်းရှိနေပြီလေ
internet online ကနေပါဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းတွေကအရင်ကတော့သူတို့ဝန်ဆောင်မှုယူတဲ့လူသစ်တွေပို့တိုးလာဖို့အရင်ကပိုအာရုံစိုက်ကြတယ်အခုတော့လူသစ်တိုးဖို့ထက်ကိုရှိပြီးသား customer တွေအတွက်ဝန်ဆောင်မှုကိုပိုကောင်းအောင်လို့ promotion ပေးတဲ့ဘက်ကိုပို့ပြီးတော့အာရုံစိုက်လာကြတာကိုလည်းလေ့လာမှုမှာတွေ့ရပါတယ်
အခုလောလောဆယ်မှာတော့အခုလိုမျိုး internet online ကနေဝန်ဆောင်မှုရနိုင်တဲ့စီးပွားရေးလုပ်ငန်းထက်ဝက်ကျော်ကမျိုးပြဒေတာတွေမှာအဓိကဖြစ်နေတယ်။ဒါပေမဲ့အခုကနေပြီးတော့2025ခုနှစ်အတွင်းမှာမျိုးပြမဟုတ်တဲ့နေရာတွေမှာလည်း online အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကနှစ်ဆတိုးလာမယ်လို့ခန့်မှန်းထားပါတယ်။လက်ကင် mobile phone သုံးသူတွေအတွက် internet ကိုလွယ်လွယ်ကူကူဈေးတက်တာနဲ့ချိတ်ဆက်လာနိုင်ကြတာရော online ဝန်ဆောင်မှုတွေအပေါ်မှာပို့ပြီးတော့ယုံကြည်စိတ်ချလာကြတာကြောင့်မှ internet အခြေခံတဲ့စီးပွားရေးလုပ်ငန်းတွေကမျောလင့်ထားတာထက်ကိုတိုးတက်လာတာလို့လေ့လာသူတွေကပြောကြတယ
်။အင်တာနက်ချိတ်ဆက်ထားတဲ့လက်ကင်ဖုန်းပေါ်ကနေပြီးတော့အွန်လိုင်းဝန်ဆောင်မှုတွေကိုလွယ်လွယ်ကူကူသုံးနိုင်လာတော့ game ကစားတာကနေပြီးတော့ဘန်ငွေစင်းစစ်တာမျိုးတွေမကတော့ဘူး။ခီးသွားဖို့လေရင်လက်မှတ်ဝယ်တဲ့အထိပါလှုပ်လာကြတာတွေ့နေရတယ်တဲ့
။နည်းပညာတိုးတက်လာတဲ့အတွက်အရှိတောင်အာရှဒေသကလူအများအတွက်ဘန်နာရေးဝန်ဆောင်မှုတွေကိုအရင်ကထက်ပိုပြီးတော့လက်လန်းမိလာကြမယ်တဲ့။လောလောဆယ်ဒီဒေသထဲမှာဒီအသက်ပြည့်ပြီးတဲ့လူဦးရေတန်း400လောက်မှတန်း100လောက်ကဘန်လုပ်ငန်းဝန်ဆောင်မှုကိုလက်လန်းမမီကြဘူးလွယ်လွယ်ပြောရင်တော့ဘန်စင်းမရှိကြဘူးပေါ့ဘန်စင်းရှိတဲ့ဆိုရင်လည်းအကန့်အသတ်နဲ့ပဲဝန်ဆောင်မှုတွေကိုရယူနိုင်ကြတယ်အဲဒါကြောင့်မလို့အခုလိုမျိုးဒီဘန်လုပ်ငန်းဝန်ဆောင်မှုတွေကိုအပြည့်အဝမရနိုင်ကြတဲ့သူတွေကိုဒီပညာတိုးတက်မှုအကျိုးနဲ့လက်လန်းမီလာအောင်လုပ်နေကြတာကိုလည်းဒီအစဉ်ခံစားရဲမှာပြောထားတယ်ရှင
်မြို့ကြီးတွေမှာနေတဲ့လူမျိုးတွေအတွက်ဘန်သွားလိုက်တာကတိတ်အခက်ခဲမရှိပေမဲ့နေဘက်တွေမှာနေတဲ့လူမျိုးတွေအတွက်ကကြတော့ဒီဘန်ရှိတဲ့နေရာတကူတကသွားဖို့ဆိုတော့တိတ်မလွယ်လောက်ဘူးလေ အဲ့တော့အွန်လိုင်းပေါ်ကနေပြီးတော့ငွေပေးချေတာပါဝင်ဘန်နဲ့ဆိုင်တဲ့ဝန်ဆောင်မှုကိုလွယ်လွယ်လုပ်လာနိုင်ကြမယ်ဆိုရင်ဒီကဏ္ဍပိုင်းကလည်းအများကြီးတိုးတက်လာလိမ့်မယ်လို့ခန့်မှန်းနေမှာရှိမြန်ပါ။
အစီအစဉ်ခန်းစားပူးတွဲထုတ်တဲ့ Google ကုမ္ပဏီရဲ့ဒီအခြေတော်အားရှာဆိုင်ရာဥဆောင်ညွှန်ကြားရေးမှု Stephanie Davis ကတော့အွန်လိုင်းဝန်ဆောင်မှုတွေအပေါ်လူတွေပို့ပြီးတော့စိတ်ချလာကြတာရောအင်တာနက်ကိုဈေးသက်သက်တတတုံးနိုင်လာကြတာရောကြောင့်အင်တာနက်အခြေခံစီးပွားရေးမှာအရင်ကရှိတဲ့စိန်ခေါ်မှုတွေကိုကျော်လွှားနိုင်ပြီလို့ပြောတယ်ကိုသားညုံရဲ့ဒါပေမဲ့လည်း
Digital စနစ်နဲ့ဘိန်းနဲ့ကုမ္ပဏီတို့ပူးတွဲထုတ်တဲ့ဒီအစီအစဉ်ကလာမှာထောက်ပြထားတယ်မဟုတ်လားမဆွေမော်။
ဟုတ်ပါရဲ့ဒီအခြေတော်အားချမှာ digital နည်းစတဲ့ကြောင့်ပိုအကျိုးရှိလာမယ်အလားအလာအတိုင်းလက်တွေ့ဖြစ်လာဖို့မှာဒီ digital စွမ်းရည်တက်အောင်လုပ်ရမယ်အငယ်စားစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရမယ်နည်းပညာအကျိုးဒေတာတလွှားလူတွေပို့ပြီးတော့ခန်းစားနိုင်အောင်ကြိုးစားရမယ်ဆိုတာကိုလည်းအစီအစဉ်ခန်းစားမှာပြောထားပါရဲ့။အခြေတော်အားချက
လူကြီး90ရာခိုင်နှုန်းလောက်အင်တာနက်ကိုသုံးနေကြပြီးတော့အဲ့ဒီထက်မှအများစုကလက်ကင်မိုဘိုင်းဖုန်းတွေပေါ်ကနေအင်တာနက်ကိုသုံးနေကြတော့ online စီးပွားရေးဝန်ဆောင်မှုတွေကိုအခုထပ်ပိုပြီးတော့နားလည်သဘောပေါက်မယ်သုံးလာကြမယ်။ ဝန်ဆောင်မှုတွေကိုလည်းအခုထပ်ပိုပြီးတော့ကောင်းအောင်လုပ်ပေးနိုင်မယ်ဆိုရင်တော့စီးပွားရေးလုပ်ငန်းတွေအတွက်ရောဝန်ဆောင်မှုယူသူတွေအတွက်ရောအကျိုးရှိမှာအသေးကြပါ။
Thai, Singapore, Malaysia, Indonesia, Philippines, Vietnam, Suzubang, 6 နိုင်ငံကိုအဓိကထားတဲ့ Economy Southeast Asia 2019 အစီရင်ခံစာအရအခြေတော်အားချမှာဒီ Internet Online ဝန်ဆောင်မှုအခြေခံနဲ့စီးပွားရေးကအခု 2019 ခုနှစ်မှာ ဒေါ်လာ ဘီလီယံ 100 ကျော်သွားပြီ။ Digital နည်းပညာကျွမ်းကျင်တဲ့လူငယ်တွေအရွယ်ရောက်လာကြမဲ့နောက်6နှစ်ဆိုလို့ရှိရင်အခုထက် 3x တက်ပြီးတော့ ဒေါ်လာ ဘီလီယံ 300 အထိတောင်ဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒီအစီရင်ခံစာရဲ့မှာမြန်မာနိုင်ငံမှာပါပြီးမဲ့မြန်မာနိုင်ငံရှိနေတဲ့အရှေ့တောင်အာရှဒေသရဲ့ဒီအားတက်စရာအလားအလာတွေကိုဘယ်လိုမျိုးအကျိုးရှိအသုံးချလို့ရမလဲဆိုတာကိုသိထားမယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းအကျိုးများမယ်ထင်ပါတယ်ရှင်။
မဆုမြတ်မဆီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုမတ်အေးတန်လာကျော်တင်ဆက်ပေးမယ်တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါမင်္ဂလာပါရှင်။ အားလုံးဆိတ်လက်ပြောရှင်ပေါ်ပါကြပါစေ။ဒီလိုတက်တက်ရောင်သတင်းလာမှာတော့ကိန်းဘရစ်မြို့သားနဲ့မြို့သားကတော့ပါကစ္စတန်နိုင်ငံကိုသွားပြီးတော့ဘသူတွေနဲ့တွေ့ဗိုင်းများလုခဲ့ကြပါလဲ။ပြီးတော့ဘရာဇီးနိုင်ငံကအစိတ်ဝင်စားစရာဖက်ရှင်ရှိုးဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမျိုးပညာအတိုင်းဝိုင်းကသတင်းတူထူထွားတွေကိုပြောပြပေးသွားပါမယ်။ ကိမ်းဘရစ်မြို့သားနဲ့မြို့သားကတော့ဗြိတိသျှတော်ဝင်မင်းသားဝီလျံနဲ့ကြည်ရော်ခိတ်တို့နှစ်ဦးပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲငားရကြအလဲပတ်သွားရောက်ခဲ့ပါတယ်။အော်တိုဝါ15ရက်နေ့ရုံကတော့ပါကစ္စတန်သမ္မတအရစ်အယ်ဗီနဲ့သူတို့တွေ့ခဲ့တာပါ။သူတို့နှစ်ဦးကဗြိတိသျှတော်ဝင်လေယာဉ်နဲ့ရှင်းနိုင်ကြခင်းနေပြီးတော့ပါကစ္စတန်မြို့တော်အစ္စလာမာဘတ်မြို့တော်နားလ
Wisson Pite, Shalwa Kamis, Wisson She, Pyayan, Pyoyoli Witabio, Wisson Aga, Baumigale, Yang Sidubare. The Pakistan Keys and Dimaro Dilo Wisson Muri with Dolly Miss, Professor Locane, Lumukoya Dima, Kaman Nikizarale, Deke Hopai. Menda William Gara, Pyayan, Co Indine, Pyayan, Nectang, Witaraba. Towins and Nimanga, Pakistan Winjito Imra Canele, Grison Gavari.
And at least for the century, and I told my mother I want to be tested.
Emra Khan de Chenonga Nanganaka Asin Kaba Jore Cricket Agaza Tama to Upsipyo Lenama Shironga Mena William Ne Kalibwama Trunia Cricket to do Kazage Buraba. Towins in Imananga Mura Islamaba Kizian Dima Nulema Shi Suya Jang to Jangwale Winyao Kepio Ega Jangari Siarinit Prison Zagabio Gavari. British Hatowin Mida Zu Winu in Ine Pakistan Nangango La Yota Sezunito Kala Dima Tapatama Zonze in Epsipari. ဒီရဲ့ဇင်ဘတ်အတွင်းအော်တိုဝါ 71ရက်နေ့ကကျင်းပခဲ့တဲ့ဘရာဇီးလ်နိုင်ငံဆာပါလိုမြို့ကဖက်ရှင်သတင်းပတ်မှာတော့ထူးထူးခြားခြား နိုင်ငံရေးဆန်တဲ့ဖက်ရှင်ရှိုးကိုပြုလုပ်ခဲ့တာပါ။ဖက်ရှင်ဒီဇိုင်နာတွေကဆန္ဒပြတက်ကြွလှုပ်ရှားသူတွေလိုမျိုးအဝတ်အစားမျိုးတွေဝတ်ထားပြီးတော့ဖက်ရှင်ပြသူတွေကိုဖက်ရှင်ရှောက်လမ်းပေါ်မှာရှောက်ပြခဲ့ပါတယ်။လေးစက်ခုနှစ်ကြိမ်မြ Brazil ni macam ni ni, Amazon tetap Milan jamu, Sibuan jatuh mu. Anjir bosan, lelaki jantan mah, jual bosan atau kisah ini pertama beliau fashion designer kategori yang dijadikan, ini fashion show mata beliau jangan lu suka mana. Brazil fashion designer cede Ilosca, lu pergi ke luar mulai jangan yang itu pop jaya, sambil itu kain beliau tu ye fashion model itu fashion show langgu, show jangan sih ke ဒီနေ့ကတရင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတရင်းတော်ကိုရုပ်ရောတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့ပိုင်းမှာစတင်ထုတ်လွှင့်နေဖီဝေအပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်ဖီဝေမြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင် တတ်တန်ရောင်သတင်းလောက်ကိုနားဆင်ခဲ့ကြပြီတဲ့နောက်အခုတော့ကဗျာဆီယာမဆုမီအောင်ရဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်ကျွန်မကစီမီယာပါယုံကြည်ရာဆိုတာကလူတိုင်းမှာရှိကြတဲ့မျိုးပါတဘာဝတရားနဲ့ချစ်ချင်းမေတ္တာကိုယုံကြည်တာမျိုးပြီးတော့နေ့အစ်စ်မှာပထမဆုံးလင်းပွင့်လာတဲ့နေရောင်ကြီးလေးကိုခွန်အားအစ်စ်ပေးနိုင်တယ်လို့ယုံကြည်တာမျိုး
အဲ့အတိတ်ဘဝကိုယုံကြည်တာပြစ်ဆုံးပံကိုမှယုံကြည်တာအနာဂတ်ကိုမျှော်လင့်လေးလို့ယုံကြည်တာမျိုးမျိုးမျိုးရှိကြပါတယ်ပြီးတော့ကိုယုံကြည်တဲ့အမှန်တရားတစ်ခုအတွက်အသက်ကိုတော့မှအရေးခံခဲ့ကြတဲ့သူတွေကောင်းတယ်ကပါမှရှိကြပါတယ်ကျမရဲ့ယုံကြည်ရာကတော့ယုံကြည်နေပါတယ်မိစေတွေကိုယုံကြည်တာပဲဖြစ်ပါတယ်ခုနောက်ပိုင်းကျမတို့ရဲ့လူဖွဲ့စည်းမှာလိုအပ်နေတာကယုံကြည်မှုပါတယောက်နဲ့တယ
ဒီနေ့ဆက်ဆံလာကြတယ်ကျွေးကမယုံနဲ့ခင်းဝေးသွားရင်လည်းဘေးထိုင်ပုံကလူကမယုံနဲ့တက္ကစီစီးရင်လည်းကာသမာကမယုံနဲ့အင်္ဂါရင်လည်းအင်ရှင်ကမယုံနဲ့ဇေဝရင်လည်းဇေဝကမယုံနဲ့ရောရှိဆိုးရကမယုံနဲ့အဲ့လိုမယုံနဲ့မယုံနဲ့မယုံနဲ့ဆိုတဲ့အကြံလေးပို့ဥစုထလာလာကျွန်မကြားကြားနေရတယ် ရှင်ဒီရဲ့မိတ်ဆွေတယောက်ကဆိုရင်ကျမကိုအနေနဲ့တတိပေးတယ်။သူ့မိအောင်လူတိုင်းကိုကိုလိုတယ်လူမပြတ်စားလိုက်နဲ့ဒီလိုကပတ်တော့မှမကြုံနဲ့ကိုယ်လည်းမကြုံနဲ့တဲ့။ကြည့်စမ်းပါဦးကိုကိုကိုတော်မှယုံကြည်မှုအာမခံချက်မပေးချင်ကြတော့တဲ့အထိကျမတို့ရဲ့လူအဖွဲ့အစည်းဟာပါရီဖြစ်ကုန်ကြတာလေ။သူကောကျမလုံးဝနမခံဘူးကျမကမိတ်ဆွေတွေကိုယုံနေ ဖျားသခင်ကိုယုံတယ်လို့ဒီမှာအမိအပါကအမိဆွေတွေကိုတကယ်ယုံပါတယ်။ဟိုးအရင်ကတော့ကျမလေးလူတွေမိဆွေတွေကိုမယုံတဲ့အချိန်မှာပါပါတယ်။ဒါပေမဲ့အဟောစရာတွေတစ်ဖြည်းဖြည်းနဲ့ကျမရဲ့အတွေ့အမြင်တွေကြောင်းလဲသွားခဲ့တယ်။တစ်ဖြည်းဖြည်းရှုကိုယုံကြည်တဲ့ဝင်တဲ့အမိကစားပြီးကျမမိဆွေတွေအပေါ်ယုံကြည်တတ်ခဲ့တာပါ။ဖျားသခင်ကိုလိန်ညာဟန်ဆောင်တာမျိုးမလုပ်ဝင်တယ်လို့မိဆွေတွေအပေါ ကျမနာမရှိနေမှာပါအဲကျမကိုငိုအောင်ငန်းတမ်းနဲ့မိတ်ဆွေတွေနဲ့ကျမကိုကြည်အောင်လုပ်မဲ့မိတ်ဆွေတွေကျမကိုအမြဲတမ်းကြိုးစိုက်တတ်တဲ့မိတ်ဆွေတွေနဲ့ကျမကိုလုံးဝအဖက်မလုပ်တဲ့မိတ်ဆွေတွေကျမကိုတန်လို့ထားတဲ့မိတ်ဆွေတွေနဲ့ကျမကိုအထင်မြင်သေးတဲ့မိတ်ဆွေတွေကျမကိုစိတ်သက်သက်ကြောင့်အမြဲတည်တဲ့မိတ်ဆွေတွေနဲ့ကျမကိုပြင်းပြင်းရင်းရင်းစီမဲ့မိတ်ဆွေတွေ မိတ်ဆွေတွေကတော့မိတ်ဆွေတွေကလည်းသူတို့ပုံစံနဲ့သူတို့အဲကျွန်မတပတ်လုံးမှာအမျိုးမျိုးကခုံနေကြတယ်။အားရဖြစ်ဖြစ်ကျွန်မပဲကသူတို့အားလုံးမကြင်ကြည်ဘူး။ဒီဟာကိုယုံကြည်တဲ့အရာတစ်ခုရှိမှာတော့အမှန်တိုင်းပဲနေထိုင်ကြတယ်ဘယ်မှာဟုတ်လား။ချက်ချင်းရှိမှာအမှန်တိုင်းရှိတိုင်းနေထိုင်တယ်လို့မိတ်ဆွေတွေရှိမှာကျွန်မစိတ်ရင်းအမှန်တိုင်းရှိတိုင်းနေထိုင်လေးရှိတဲ့အကြောင်းကျွန်မအခုပြောပ ဒီကမှန်တရားအပေါ်တန်ဖိုးမထားတာအချိန်မပေးတာစော်သားတာဒီကြောင့်ရတယ်။နောက်တော့ဒါနဲ့ထိုးတဲ့မိတ်ဆွေလေးတကယ်လို့ကြုံရတယ်။အဲဒါနဲ့ထိုးတဲ့မိတ်ဆွေကြောင့်ကျွန်မရဲ့နောက်တော့မှသိစိတ်လက်ကြခဲ့ရင်ကမှသိစိတ်ဆူတို့ကိုကျွန်မခါတာတခြားနီလာအဖျားပေးတဲ့ချစ်ချင်းတဲ့ကူစားလိုက်ပါမယ်။မိတ်ဆွေတွေအပေါ်ရင်ကြီးစိတ်ကတော့တင်းဆောင်ပြက်ပြပါမှာမဟုတ်ပါဘူး။ဒါက
ဒီစီလေးပေါ်ထားတဲ့ကျမရဲ့ယုံကြည်မှုလေးပါလေကျမရဲ့ယုံကြည်ရာလေးကိုနားထောင်မှုနဲ့မိတ်ဆွေတွေအားလုံးလည်းတယောက်ကတယောက်ကိုချစ်ဖို့ရွေးဖက်တယ်လို့ယုံကြည်စိတ်နဲ့အလုပ်တွေအများကြီးအတူတကွလုပ်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ရှင်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက် burmese@voanews.com burmese@voanews.com ကို စာရေးပြီး ဆက်သွယ်ရမယ့် ဖုန်း နံပါတ်ကို အကြောင်းကြားလိုက်ပါခင်ဗျာ ကျွန်တော် ပြန်ဆက်သွယ်ပါမယ်
သူယုံကြည်ရာ စီစဉ် ကို နားဆင်ကြရတာ ဖြစ်ပါတယ်ရှင်
ရှင်ပါဗျာမြို့ရောက်မြို့ကုလသမဂ္ဂအခြေအနေကမှာဒီသတင်းပတ်ထည်ကြလို့ရှင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစီရတွေရှိနေပါတယ်ထူးခြားမှုကတော့တချိန်လုံးကဒီမိုကရေစီရေးနဲ့လူခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံရတာပါဒါကြောင့်မို့လို့ဒီလာမယ့်အင်တာနက်ဒဲရိုက်လေးလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုတုံ့သက်ဝေဖန်ဆွေးနွေးကြပါမယ် ပါဝင်ဆွေးနွေးလို့ရတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲရိုက်လေးလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ် VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-9994လေးဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သွားရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
မနက်ကအင်္ဂါညတရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင် မနက်ပိုင်းအင်္ဂါနေ့မနက်ပိုင်း 6:00ကနေ 8:00 ထိထုတ်လွှင့်မဲ့ VOA ရဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ 24-40-51 နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ 190 kHz 1595 တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင် အခုတနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင်
ဆီးရီးယားရှေ့မြောက်ပိုင်းကရေနံတဲ့ဒွင်းတွေ IS စစ်သွေးကြောတွေတင်ပိုက်သွားမှာဆိုတဲ့အတွက်အမေရိကန်တပ်တချို့ကိုဆက်ချထားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါကပြောကြပါတယ်။သမ္မတဒေါ်နယ်ထရမ့်အမိန့်နဲ့ဆီးရီးယားကအမေရိကန်တပ်တွေကိုရုတ်သိမ်းလိုက်ပေမဲ့ရေနံဒွင်းတွေကိုတော့ STF ကတ် တပ်တွေနဲ့အတူအမေရိကန်တပ်တွေဆက်ပြီးတော့ကင်းလှည့်နေမှာဖြစ်တယ်လို့ဝန်ကြီးအက်စပါကဒီကနေ့ပြောပါတယ်။တပ်ဖွဲ့ဝင်ပနေရောက်ထားမလဲဆိုတာနဲ့ပတ်သက်လို့ရေးချေးဆုံးဖြတ်ချက်မချရသေးသလိုဒီအစီအစဉ်ကိုသမ္မတကိုမတင်ပြထားဘူးလို့လည်းသူကပြောပါတယ်။ဆီးရီးယားအရှေ့မြောက်ပိုင်းကနေရုတ်သိမ်းလိုက်တဲ့အမေရိကန်တပ်တွေရဲ့စီးရင်တန်းကြီးတစ်ခုကတော့ဆီးရီးယားကနေအီရတ်နိုင်ငံတွေကိုဒီက
Nega, Gadlumu, Yasu, Nitaine, Ditago, Piatwas, and Maro, Dota, Twenty Ditaganiga, Alubo, Dune, Piapau, Kejabare. American Outlook Dog, Nancy Pelosi, Usani, American Lodok, Uzle, Pueha, Judy, Jinya, Taja, Mishibe, Afghanistan, Nangango, Tanigunika, Yashi, Dabido, Afghan Gansan, Nedigni, Dresomare, Afghan Asuya, Ajik, Abdullah, Abdullah, Afghan Damra, Ashraf, Kaniru, Apie, Afghan Amudamiri, Abahwe, Afghan Yapak, Puega, Gansan, Binu, Ned, Dresongevare, American Outlook Dog, Taya, Aku, Afghan Keys, and Dadai Sansaya, Temave, American Gagway, Winji, Mark Esper, Hale, Afghan Goyakshi, Bido, Afghan government in a teacher to some gave away. Australian and Gamara, the little laquingo, Tigai, the Ubri, we go, Gangwa, the Nine, Tigni, Towi, Tingaya, the Nizaji, and in a pony ma, Sadarigo, me and Mary, and Obido, a GJ, Sansa, Chuck and Hare, both the new Towi Gajabare, Nangano Longjo, Yusubido, Suyabaga, the intermediary, a Bolivia, Muri, Bumyala, the Lu, the Rinsons and the Rindaudi, Yaswe Muni, the Yaswe Kayame, and the Bumyala Nilu, Editor Rigab, your Jabarish.
တနင်္လာနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့အိုင်ဂျန်ဥရကူဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ညကိုနိုင်ကနေစနေနိုင်အထိအစီအစဉ်ဆက်ဆုံးကိုတန်လွှင့်ခြင်းပြပြီးချင်းလှိုင်းတို့မီတာ16စက်ကိုလေးစက်တိတို့ကနေပြန်ပြီးနားဆင်နိုင်ပါတယ်ဗီဒီယိုကိုနားဆင် Thank you. This program has come to you from the Voice of America, Washington.